တမတော်အနေနဲ့တည်ဆဲဖွဲ့စည်းပုံအခြေခံဥပဒေကိုကာကွယ်ဆောင်ရှောက်ပြီးပြဋ္ဌာန်းထားတဲ့ဥပဒေဘောင်တွင်ကသာဥပဒေနဲ့အညီဆောင်ရွက်သွားမယ်လို့ဒီကနေ့ရက်စွဲနဲ့တမတော်ကာကွယ်ရေးဦးစီးချုပ်ယုံကသဘောထားတရားထုတ်ပြန်ပါတယ်။တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်က2008ခုနှစ်အခြေခံဥပဒေကိုဖျက်သိမ်းမဲ့သဘောတရားစီတဲ့စကားမျိုးဇန်နဝါရီလ29ရက်နေ့ကပြောဆိုခဲ့ပြီးတဲ့နောက်စစ်တပ်ကအာဏာသိမ်းဖို့လုပ်နေပြီလားဆိုတဲ့စိုးရိမ်ချက်တွေပြည်တွင်းပြည်ပမှာကြေကြေပြန့်ပြန့်ထွက်ပေါ်ခဲ့တာပါ။တမတော်ရဲ့ဒီကနေ့ထုတ်ပြန်ချက်ထဲမှာတော့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့ပြောဆိုချက်ကိုအချို့အဖွဲ့အစည်းတွေနဲ့မီဒီယာတွေကလိုရာဆွဲပြောဆိုရေးသားတာတွေတွေ့ရတယ်လို့ပြန်ပြီးဆွဆဲထားပါတယ်။မင်းခွန်အပြည့်အစုံကိုလေးစားမှုမရှိဘဲလိုရာဆွဲအဓိပ္ပာယ်ဖွင့်ဆိုပြီးထုတ်ပြန်ချက်တွေသတင်းသုံးသပ်ချက်တွေလုပ်နေကြတယ်လို့လည်းတုံ့ပြန်ထားပါတယ်။ကာကွယ်ရေးဦးစီးချုပ်အနေနဲ့နိုင်ငံတော်ကာကွယ်ရေးတက္ကသိုလ်ကသင်တန်းသားအရာရှိကြီးတွေအခြေခံဥပဒေရဲ့သဘောတဘာဝကိုနားလည်သဘောပေါက်စေဖို့ဆွေးနွေးခဲ့တာဖြစ်တယ်လို့လည်းဆိုပါတယ်။တမတော်ရဲ့အခုထုတ်ပြန်ချက်ဟာဥပဒေစိုးမိုးမှုအတွက်ပုံစံကောင်းတဲ့ဆောင်ရွက်ချက်ဖြစ်တယ်လို့အာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီပြောခွင့်ရဒေါက်တာမျိုးညွန့်က VOE ကိုပြောပါတယ်စစ်ဖက်ဟာယူကော့ပွဲနဲ့ပတ်သက်ပြီးပြည်သူဆန္ဒကိုလက်ခံတဲ့အဖွဲ့အစည်းတစ်ခုအဖြစ် NLD ပါတီကဖြစ်စေချင်တယ်လို့လည်းဒေါက်တာမျိုးညွန့်က Riders သတင်းဌာနကိုပြောထားပါတယ်ဒီကနေ့တမတော်ရဲ့ထုတ်ပြန်ချက်ထဲမှာအခြေခံဥပဒေကိုကာကွယ်ဆောင်ရှောက်ပြီးဥပဒေနဲ့အညီဆောင်ရွက်သွားမယ်လို့သာဆိုထားပြီးအခြေခံဥပဒေကိုမဖျက်သိမ်းဘူးအာနာမသိမှုဆိုတာမျိုးအတိအကျပြောထားတာတော့မပါပါဘူး2008ဖွဲ့စည်းပုံကိုဖျက်သိမ်းကောင်းဖျက်သိမ်းနိုင်တဲ့သဘောဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့ပြောဆိုချက်ထွက်လာပြီးတဲ့နောက်ကုလသမဂ္ဂနဲ့အမေရိကန်ပြည်ထောင်စုအပါအဝင်မြန်မာနိုင်ငံအခြေစိုက်နိုင်ငံတကာတန်ယုံတွေကကြေညာချက်တွေထုတ်ပြန်ပြီးရွေးကောက်ပွဲရလဒ်ကိုလေးစားလိုက်နာဖို့နဲ့ဒီမိုကရေစီနီးကျလှုပ်ဆောင်ဖို့တိုက်တွန်းခဲ့ပါတယ်လူမျိုးစုလက်နက်ကိုင်အဖွဲ့တွေနဲ့ပြည်တွင်းအခြေစိုက်အဖွဲ့အစည်းတွေကလည်းအာနာသိမ်းတဲ့နီလန်းနဲ့မဟုတ်ဘဲတွဲဆုံဆွေးနွေးပြီးဖြေရှင်းဖို့တိုက်တွန်းခဲ့ကြပါတယ်အခုလိုနိုင်ငံရေးတင်းမာတဲ့အခြေအနေမျိုးတွေမှာဝင်ရောက်ပြောဆိုလေးမရှိဘဲကင်းအောင်နေလေးရှိတဲ့နိုင်ငံတော်တန်ခါမဟာနာယကအဖွဲ့ဆရာတော်ကြီးတွေကတော့မှဇန်နဝါရီလ29ရက်နေ့မှာမေတ္တာရက်ခံချက်ဆိုပြီးထုတ်ပြန်ခဲ့ပါသေးတယ်။အဲဒီထဲမှာတော့အစိုးရတမတော်နိုင်ငံရေးပါတီတွေနဲ့အများပြည်သူအနေနဲ့လက်ရှိဖြစ်နေတဲ့ကိစ္စရရက်အပေါ်ငင်းခုန်တာမျိုးမလုပ်ဘဲတည်ဆဲဥပဒေတွေနဲ့အညီငြိမ်းချမ်းစွာညှိနှိုင်းအပြေရှားဆောင်ရွက်ကြပါလို့မေတ္တာရက်ခံထားပါတယ်။